ပြင်သစ်နိုင်ငံပဲရစ်မြို့လယ်မှာဒါနဲ့တိုက်ခိုက်သူဟာအစွမ်းရောင်လူရှာမှုအဖွဲ့ဝင်တဦးဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့သတင်းဌာနကပြောဆိုလိုက်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံမှာအစွမ်းရောင်အဖွဲ့တွေကိုချေမှုန်းနေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့ IS အဖွဲ့ရဲ့လွန်စော်စည်းရုံးမှုကြောင့်အခုလိုတိုက်ခိုက်တာလို့အကြမ်းဖက်တွေရဲ့ AMEC သတင်းဌာနကဒီကနေ့မနေ့အစောပိုင်းမှာပြောပါတယ်။ဒါပေမဲ့လည်းတိုက်ဆုံသူဟာဘယ်သူဘဝဖြစ်တယ်ဆိုတာမျိုးကိုတော့အထောက်အထားနဲ့အတိအကျပြောဆိုနိုင်တာမျိုးမရှိပါဘူး။ပြည်내နိုင်ငံဟာ2014ခုနှစ်ကလေးကမဟာမိတ်တွေနဲ့အတူ IS ချေမှုန်းရေးတက်တက်ကြွကြွဆောင်ရွက်လာတာပါ။ပြည်သစ်သမ္မတ Emmanuel Macron ကတော့ဒီလွတ်လပ်မှုရဲ့ရန်သူတွေနဲ့ဘယ်တော့မှဆွေးဆက်ကြည့်မှာမဟုတ်ဘူးလို့ပြောပါတယ်။ဒါပြင်ကျန်းဖတ်သမားကိုတုတ်တင်နိုင်ခဲ့တဲ့ရဲတပ်ဖွဲ့ဝင်ကိုလည်းချီးကျူးပြောဆိုသလိုဒဏ်ရာရတိုက်ဆုံသူတွေအတွက်လည်းဝမ်းနဲ့ကြောင်း Twitter မှာရေးသားပါတယ်။ဒီဓာတ်နဲ့တိုက်ခိုက်မှုအတွင်းလူတဦးထက်မနည်းတိုက်ဆုံပြီးတော့၄ဦးဒဏ်ရာရသွားပါတယ်။နာမည်ကျော်ကဆက်ယုံနေတဲ့စားတော့ဆိုင်တွေရှိတာကြောင့်လူစီကားလာတဲ့အမတ်နှစ်ခင်းအတွင်းဒီတိုက်ခိုက်မှုဖြစ်ပွားတာလို့ရဲတပ်ဖွဲ့က Twitter ကနေတစင်သတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်သူဟာလူ၅ဦးကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးအဲ့ဒီထဲကတဦးသေဆုံးသွားတယ်လို့နှစ်ဦးကတော့အပြင်းထန်ဒဏ်ရာရသွားပါတယ်။ကြံအခြားနှစ်ဦးကတော့အနည်းချင်းပဲဒဏ်ရာရခဲ့တာပါ။လွန်ခဲ့တဲ့၃နှစ်အတွင်းပြည်သူနိုင်ငံဟာ IS အပြင်တခြားအကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုအချင်းချင်းခံခဲ့ရပါတယ်ခင်ဗျာ။